အိန္ဒိယနိုင်ငံညူးဒေလီမြို့မှာတောက်ကြာနေကအဆောက်အုံတစ်ခုမီးလောင်ရာအနည်းဆုံးလူ28ဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ကြောင်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မီးငြိမ်းသွားပြီးနောက်ရှာဖွေလုပ်ငန်းတွေကတော့ဆက်လုပ်နေပါတယ်လို့မီးသတ်ဌာနကအရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်။ဒေသခံ NDTV သတင်းဌာနကတော့လူ40ကျော်မီးလောင်ဒဏ်ရာရရှိပြီးဆေးရုံတင်ထားရတယ်လို့ကြေညာသွားပါတယ်။ညူးဒေလီမြို့မိသက်ဌာနရဲ့ဒုတိယဦးစီးမှုစုနေချောင်တရီကတော့တေဆုံးသူအဖြစ်အတည်ပြုနိုင်သူ26ရှိကြောင်းပြောပါတယ်။အဆောက်အုံရဲ့တတိယဓာတ်ကိုမရှာဖွေသေးရကြောင်းနဲ့အဲ့ဒီမှာတေဆုံးသူတွေကိုထပ်မံတွေးရှိနိုင်တယ်လို့မိသက်ဌာနကိုကိုးကားပြီး CNN 80ရုပ်မြင်သံကြားဌာနကပြောပါတယ်။ဒေသဆိုင်ရာသတင်းမီဒီယာတွေကတော့ရဲဌာနကိုကိုးကားပြီးအဲ့ဒီအဆောက်အုံတွေကနေလူ60ကနေ90လောက်အထိကယ်ဆယ်နိုင်ခဲ့တယ်လို့ဖော်ပြကြပါတယ်။ညူးဒေလီမြို့တော်အနောက်ပိုင်းရှိဈေးအဆောက်အုံနဲ့လေးဓာတ်မြောက်မှာနေ့လယ်ပိုင်းကအဲ့ဒီလိုမီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီမီးလောင်တဲ့အဆောက်အုံပိုင်ရှင်ကိုလည်းဖမ်းဆီးထားတယ်လို့ The Times of India သတင်းစာကဖော်ပြထားပါတယ်။အိန္ဒိယကအဆောက်အုံတွေမှာနေထိုင်သူတွေများပြားတာ၊ဘေးအန္တရာယ်ကင်းအောင်စီးမြင်လိုက်နာမှုတွေမရှိတာတွေကြောင့်မီးလောင်မှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။